ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသက်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကဂျာဝင်စ조사ပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရဲအဝန်ကြီးကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကနေဂျပန်တို့ဂျာဝင်အကူအညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုကျွန်မစုမုံစုစည်းတင်ပြပေးကြပါတယ်။စီးတင်မာမှုတွေရှိနေတဲ့ရခိုင်ပြည်နယ်တွေကဘူးသီးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေစီမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟတ်ရင်နေနဲ့မနေ့စနေနေ့တုန်းကသွားရောက်ခဲ့တာပါမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဟာရခိုင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသတွေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့သလိုရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရဲ့ဝန်ကြီးမတ်ထုမေကအခုလိုသုံးသပ်ပါတယ်
။အခုလိုမျိုးနေပြီးတော့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဂျာဝင်ဖြန့်ဖြေးမှုသာရှိခဲ့မယ်။အဲပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်။ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့စစ်ဆက်ညှိနှိုင်းပေးမဲ့နိုင်ငံအနေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကြိုးစားပါတယ်။ဘာကြောင့်လဲဆိုတော့ဂျာဝင်ဖြန့်ဖြေးပြီးတဲ့နိုင်ငံဟာတမတမတ်ကြမယ်။တကယ်တမ်းပြည်သူ့အကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှင်တော့ကျမတို့တို့အကောင်းဆုံးဖြစ်ပါတယ်ဒီအစိုးရရောတမတော်ရောအေးအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်အဲ့လိုမှသာနေပြီးကျမတို့ပြည်သူတွေလိုလားတဲ့နိုင်ငံရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်ဒါလို့ဒါဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကဒါပါဝါမင်းဆိုလို့ရှင်တော့ပို့ပြီးတော့ကျမတို့အနေနဲ့တင့်တော်တယ်ဒါပေမဲ့ဒီဂျောင်းဝင်ပြင်ပြမှုဆောင်ရွက်တဲ့ခါမှာလဲဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ပြင်ပြမှုဆောင်ရွက်နိုင်မယ်ဆိုလို့ရှင်တော့ကောင်းမွန်တဲ့အခြေအနေတရားလို့ကျမတို့သုံးသပ်လို့ရပါတယ်ရှင
်စီရေးပရိပခါသာမကကာယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်စစ်ဆောင်ပြည်သူတွေရဲ့အရေးအကူအညီပေးတဲ့အတွက်ရောဂျပန်အစိုးရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခထဦးတင်ငွေကကြိုဆိုပါတယ
်ဒီဂျပန်သားမကြီးကိုယ်တိုင်ဂျာဝင်စစ်စာညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုဆိုပါတယ်ဒါရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဆေးနဲ့စစ်ရေးအလားအလာတွေကိုကျွန်တော်တို့ဆော့ဆန့်နိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်ကမြင်ပါတယ်ကျွန်တော်တို့ရခိုင်မှာကအခက်အခဲတွေအများကြီးရှိပါတယ်ဗျကျွန်တော်တို့စေပဋိပက္ခတွေရှိတယ်နောက်စစ်ဘေးရှောင်တွေရှိတယ်ဒီတစ်ခါကြားထဲမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခက်အခဲပေါင်းများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်အစိုးရကအူညီဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုဒီတောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လို့ကျွန်တော်ကတော့မြင်ပါတယ
်လက်တလောအပြစ်ရက်ပြီးတော့တိုက်ပွဲတွေငြိမ်သက်စာပြုတ်နေတဲ့ရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျာဝင်စစ်ဆက်ညှိနှိုင်းမှုတွေရဲ့အလားအလာအပေါ်မှာနိုင်ငံရေးအကဲခတ်ဥမမောင်ဆိုးကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နေအေးနဲ့20အပြည့်ရမယ်အောင်တော့ဒီကြီးနေပြီလားကြည့်ရတယ်ဗျာဒါတော့လက်တွေ့ကြရဖြစ်ရတယ်ဗျာနော်ဒီချိန်ကြီးကတော့ဒီမှာရဲ့ဝင်ရောက်ပြည့်ရနေမြေပေါင်းနေရတဲ့လူကိုပြောပါမှာအဲ့တော့အဲ့ဒီဒီပြတစ်ချက်ကြတော့ဒီကြီးစားနေတာကတော့အဲ့မနောက်ဆက်တွေယူတော့ပေါ့ကျင်းပါတိုင်းကြီးပဲကြီးစားနေတယ်ဘယ်လောက်ထိအောင်မြင်နေလဲဆိုတော့ကျွန်တော်ကောင်းကြည့်နေအောင်လို့ထင်ပါတယ်အရင်ဒီပါတီနဲ့တွေ့တဲ့အချိန်မှာလည်းဒီနေ့ဒီဒုက္ခတွေကြီးကျယ်တယ်လားမသိတမ်းမှုရှိရဲ့ဒီရှိရဲ့ရှိနေဆိုပြီးတော့ခရီးရဲ့ပြေးတော့ပြေးရပါလားရှိမှာလည်းဒီလိုပြူပေါင်းဆောင်ရည်ဖြစ်လာနိုင်တယ်လို့ပဲပြောရမှာပေါ့
ဒီလနိုဝင်ဘာလဇာမိုင်းတုန်းကမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်ဥတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့မြမငင်းညာရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မစုမမ